ထိုင်းနိုင်ငံတည်းကိုမြန်မာနိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာသူအများစုပါဝင်တဲ့လူ900နီးပါးကိုထိုင်းမြန်မာနယ်စပ်ထက်ပြည်နယ်မဲဆောက်မြဝတီချစ်ကြည်ရေးတရားအမှတ်1ကနေပြီးတော့မြန်မာလက်ကိုအခုရက်ပိုင်းနေမှာလွှဲပြောင်းပေးရလိုက်ပါတယ်အခုလိုမျိုးမြန်မာဘက်ကိုပြန်ပြီးတော့ပို့ခဲ့တဲ့မြန်မာနိုင်ငံသားတွေဟာစုစုပေါင်း 18,000 ကျော်လောက်ရှိနေပြီလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းအသေးစိတ်ကိုထိုင်းမြန်မာနယ်စပ်ကသတင်းတောက် VOA မြန်မာပိုင်းကမအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြဝတီနယ်စပ်ချစ်ကြည်ရေးတရားနှစ်ကနေမြန်မာနိုင်ငံဘက်ပြန်ပို့တဲ့အထောက်ထားမဲ့မြန်မာနိုင်ငံသားအရေးအတွက်3လအတွင်း 18,000 ကျော်လောက်ရှိလာပြီဆိုပြီးထိုင်းဆိုရနဲ့မြန်မာတန်ရုံဘက်ကပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ရုံအလို့သမားတန်ရာရှိရဲ့အကူအညီနဲ့နေရပြန်နိုင်ဖို့ကူညီလှုပ်ဆောင်ခဲ့တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ထိုင်းနိုင်ငံထဲမှာကြမ်းမာရေးမကောင်းလို့နေရပြန်တဲ့လူနာမြန်မာပြန်နေရှိတယ်ကလေးမွေးဖွားဖို့တည်းပြန်ကြတဲ့ကိုရင်ဆောင်မိခင်တွေပါတယ်အလုတ်ပြုတ်လာတဲ့လူတွေလုံသားရဲချော့ချခံရတဲ့လူတွေပါတယ်နောက်ထိုင်းနိုင်ငံရဲ့အချင်းထောင်တွေအထုပ်ထောင်တွေကနေပြန်လဲလွတ်မြောက်လာတဲ့လူတွေပါတယ်အဲ့တော့ဩဂုတ်လတရနေ့ကနေစလိုက်တာခဏနားတယ်ဗျာစက်တင်ဘာလတရနေ့မှာပြန်လဲစတင်တယ်အဲ့တော့ပြန်စတင်ပြီးတော့အခုဆိုရင် 18,000 ကျော်ဖြစ်သွားပြီ
ထိုင်းနိုင်ငံထဲမှာ2021ခုနှစ်နှစ်ဆကစလို့မြန်မာနိုင်ငံကအပါအဝင်အောက်တိုဘာလအထိနေဆက်အသီးသီးကဝင်လာတဲ့အထောက်ထားမဲ့3,000ကျော်ကိုဖမ်းဆီးခဲ့ပြီးဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးထိုင်းရနာပိုင်တွေကစာရင်းထုတ်ပြန်ထားပါတယ်။နေ့စဉ်နေဆက်တွေကနေဝင်လာတဲ့မြန်မာနိုင်ငံသားယာနဲ့ချီပြီးဖမ်းဆီးမိနေတဲ့အတွက်ထိုင်းရနာပိုင်တွေရဲ့အချုပ်ထောင်နေရာတွေမှာနေရာမလုံလောက်တာတွေဖြစ်နေတာကိုလည်းကြုံနေရပါတယ်။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံရဲ့လူဝင်မှုကြီးကြရေးဥပဒေအရသာအရေးယူခဲ့ပြီးဥပဒေအတိုင်းတစ်နှစ်ပြည့်တဲ့အထိမထားတော့ပဲအချုပ်စခန်းတွေမှာ3လလောက်ပဲထားပြီးနေရပြန်ပို့နေတာပါအခုရက်ပိုင်းမှာမြန်မာနိုင်ငံသား900နီးပါးမြန်မာနိုင်ငံဘက်ပြန်ပို့ခဲ့ရတယ်ဆိုပြီးဦးမိုးကျိုးကပြောပါတယ
်ထိုင်းနယ်စပ်ဝင်ပေါက်အမျိုးမျိုးပေါ့10ခုလောက်ရှိတဲ့အထက်ကနေပြီးတော့မြန်မာနိုင်ငံဘက်ကနေပြီးတော့တရားမဝင်ရောက်လာတဲ့သူတွေဝင်ရောက်လာတဲ့အခါကျတော့ပုံမှန်တိုင်းထုတ်ကြတဲ့ရဲတို့အပြင်ဦးစီးတို့ရဲ့အချုပ်တွေအကျဉ်းဦးကြီးရဲ့ထောင်လေနောက်လာဝကရဲ့ယာယီထုတ်တွေမဆန့်တော့တဲ့အခါကျတော့ထိုင်းလာဝကဥပဒေရကျွန်တော်တရားမဝင်ပြည်ဝင်မှုတစ်နှစ်ပဲချတယ်ပြီးတဲ့အခါကျတော့ကျွန်တော်ထိုင်းကြမ်းမတော်ရဲ့လူသားချင်းစာနာထောက်ထားမှုနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအစီအစဉ်နဲ့နှစ်လနဲ့သုံးလကြာကြရင်ကျွန်တော်အလို့သမားတန်ရာရှိကိုခေါ်ပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့ပြန်လည်လှုပ်ပေးပါတယ်ဗျကျွန်တော်ဟိုတနေ့ရဆိုရင်ကျွန်တော်မြန်မာ499ယောက်ကိုမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးလိုက်ပါ
ထိုင်းနိုင်ငံထဲမှာတရားမဝင်ကောတရားဝင်အထောက်ထားရှိသူတွေအပါအဝင်မြန်မာနိုင်ငံသားသုံးသပ်ထက်မနည်းရှိနေပါတယ်။ဒါအပြင်အလုတ်ကင်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာနေ့စဉ်အလုံးအရင်းနဲ့ဝင်ရောက်နေတာကြောင့်ဒီလပိုင်းနေ့အတွင်းအထောက်ထားမဲ့မြန်မာတွေထိုင်းနယ်စပ်တွေမှာထောင်ထဲချပြီးဖမ်းဆီးခံရပါတယ်။ဒီအတွက်ထိုင်းနိုင်ငံအနေနဲ့မဲဆောက်မြောက်ဒီရနောင်းကော်တောင်မဲဆိုင်တာချီလိတ်နယ်စပ်တွေကနေကိုဗစ်ကာလတရားတွေပိတ်ထားတဲ့ကြားကပဲမြန်မာနိုင်ငံသားတွေကိုပြန်လည်လွှဲပြောင်းပေးနေတာတွေကိုပြုလုပ်ခဲ့ပါတယ်ရှင်။